သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မှုထူးကြတဲ့သတင်းစာမားတွေကိုရှားဖွေပါသောတာရှင်များကိုဧပြီလ9ရက်တနင်္လာနေ့အတွက် SBS Newsflash သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်ကျွန်တော်က Daryl Ong ပါယနေ့အတွက်ထိတ်တန့်သတင်းများဝန်ကြီးချုပ် Anthony Albanese ရောမျိုးတွင် Ukraine သမ္မတ Volodymyr Zelensky နဲ့တွေ့ဆုံဝန်ကြီးချုပ် Anthony Albanese သည်ပုတ်ရဟန်းမင်းကြီး Leo ရဲ့ဖွင့်ပွဲအခမ်းအနားကျင်းပမှုတွင်ကမ္ဘာခေါင်းဆောင်များနဲ့တွေ့ဆုံခဲ့ကြောင်းသိရှိရပါတယ် Mr. Albanese သည်ကနေဒါဝန်ကြီးချုပ်မာကာနီနဲ့ဥရောပသမ္မတဥက္ကဋ္ဌအဆူလာဗွန်ဒါလီယန်ဒိုနဲ့လည်းတွေ့ဆုံခဲ့ပါတယ်။ယူကရိန်းသမ္မတဗလာဒိုမာဇယ်လင်စကီနဲ့တွေ့ဆုံခဲ့ပြီးယူကရိန်းသည်ဩစတြေးလျရဲ့ပံ့ပိုးကူညီမှုများဆက်လက်ရရှိနိုင်မယ်လို့ပြောဆိုလိုက်ပါတယ်။ရုရှားကိုဖိအားပေးရာကျွန်ုပ်တို့လုံဆောင်နိုင်သမျှကိုဆက်လက်ကြီးရှုနေပါတယ်။ယူကရိန်းနဲ့အတူရပ်တည်နေတာကိုကမ္ဘာသို့သတင်းစကားဆက်လက်ပေးပို့ရန်အရေးကြီးပါတယ်။American သမ္မတဟောင်းဂျိုးဘိုင်ဒန်ကင်ဆာရောဂါရှာဖွေတွေ့ရှိ American သမ္မတဟောင်းဂျိုးဘိုင်ဒန်သည်ပြင်းထန်သောဆီးကျိတ်ကင်ဆာရှိနေကြောင်းမေလ19ရက်နေ့ကစစ်ဆေးတွေ့ရှိခဲ့ပါသည် Mr. Biden ကိုလွန်ခဲ့သည့်အပတ်ကဆရာဝန်များကဆီးကျိတ်ကင်ဆာလက္ခဏာများခံစားပြီးနောက်တောက်ကြနေ့မေလ16ရက်နေ့တွင်စစ်ဆေးမှုတွင်ကင်ဆာသည်အယိုးထိပြန့်နှံ့သွားကြောင်းတွေ့ရှိခဲ့ပါသည်သူကိုယောဂပြင်းထန်နေတော့လဲကင်ဆာကိုထိထိရောက်ရောက်ကင်တွယ်နိုင်ကြောင်း၎င်းရဲ့ယုံကပြောဆိုပါတယ်အသက်82နှစ်ရွယ်ရှိပြီဖြစ်သောသူနဲ့သူ့မိသားစုသည်ယခုအခါမှာသူ့ရဲ့သမားတော်များနဲ့ကုသမှုရွေးချယ်စရာများကိုပြန်လည်သုံးသပ်နေတယ်လို့သိရှိရပါတယ်ဖိလစ်ပင်းရွေးကောက်ပွဲကဒူတာတေနိုင်ငံရေးဆက်လက်ရှင်သန်ရန်အခွင့်အလမ်းပေးဆောင်ဖိလစ်ပင်းဂျာကာလာရွေးကောက်ပွဲတွင်သမရဖက်ဒီနန်မာကိုဂျူနီယာဘက်သို့ရိမ့်နိုင်တော်လဲသမ္မတနှင့်အဆင်မပြေသောပြိုင်ဘက်ဒုသမ္မတဆာရာဒူတာတေးအတွက်မျှော်လင့်ထားသည့်ထက်ပိုမိုအခွင့်အရေးကောင်းလာတယ်လို့သတင်းတစ်ခုကဖော်ပြထားပါတယ်။အထက်လွှတ်တော်ရွေးကောက်ပွဲများတွင်သမ္မတရဲ့မဟာမိတ်များသိမ်းချုပ်နိုင်ရမည်ဟုစစ်တမ်းများကဂျိုတင်ဟောဂိန်းထုတ်နေတော်လဲဒူတာတေးကိုဆွဆွဲချက်တင်ခြင်းဖြင့်နိုင်ငံရေးမှဖယ်ရှားရန်2028ခုနှစ်တွင်သမ္မတရွေးကောက်ပွဲဝင်ခွင့်ပိတ်ပင်ရန်မာကုသစ္စာကများနဲ့အင်တိုင်းအားတိုင်းအားထုတ်မှုကိုဖျက်ဆီးစေနိုင်တဲ့အထက်လွှတ်တော်၌အရေးပါသောခြေကုပ်ရခဲ့ပါတယ်။အထက်လွှတ်တော်နေရာများကိုမာကုရဲ့ညီမဖြစ်သူဖန်စီခန်သမ္မတဟောင်းရဲ့လူယုံလက်ထောက်နှုတ်ဘာဝင်ဒူတာဒီမဟာမိတ်လေးဦးကရမည်ဖြစ်ကြောင်းတရားဝင်မဟုတ်သည့်စည်ရဲများကပြသနေပါတယ်။အထက်လွှတ်တော်တွင်ဆွဲချက်တင်မှုကြားနာမှုကိုအထက်လွှတ်တော်မှ24ဦးကဂျူရီလူကြီးများဖြင့်ပြုလုပ်နိုင်ပါသည်ဒူတာတေးအဖြစ်ရှိသောစီရင်ရာနှင့်ယာဒူးမှတသက်တာပိတ်ပင်ရန်အတွက်မဲသုံးပုံနှစ်ပုံအများစုလိုအပ်ပြီးအပြစ်ဒဏ်အတွက်တာဝန်ရှိသောပြသရန်မဲကိုမဲသာလိုအပ်ပါသည် KNU ပဟိုစစ်ဆေးနိုင်ငံရေးအကြံပေးဗိုလ်မှူးကြီးစောထူးထူးလေးကွယ်လွန်ကေအမျိုးသားအစည်းအရုံး KNU ဘိုးစစ်စေးရေးနိုင်ငံရေးအကြံပေးအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ဗိုလ်မှူးကြီးစောထူးထူးလေးသည်မေလ18ရက်နေ့ညကကွယ်လွန်သွားကြောင်းနှိဆက်သူများထံမှသိရှိရပါသည်။ထိုင်နိုင်ငံမဲဆောက်မြို့ရှိနေအင်းတွင်ကွယ်လွန်သွားခြင်းဖြစ်ပြီးကွယ်လွန်ချိန်တွင်အသက်88နှစ်ရှိပြီဖြစ်ပြီး၎င်းသည် KNU ရဲ့စစ်ရေးနိုင်ငံရေးအကြံပေးဖြင့်တာဝန်ထမ်းဆောင်ခဲ့ကြောင်းသိရှိရပါသည်။ဗိုလ်မှူးကြီးစောထူးထူးကို1948နှစ်မေလ26ရက်နေ့တွင်ရန်ကုန်၌မွေးဖွားခဲ့ခြင်းဖြစ်ပြီးချီးမြှင့်ရာအေယာဝတီတိုင်းဟင်းသာတာမြို့ဖြစ်ကြောင်းသိရှိရပါသည်။ဇနီးနှင့်သမီးနှစ်ဦးခြံရက်တယ်လို့လည်းနှိဆက်သူတို့ကပြောဆိုပါသည်။၎င်းသည်1992ခုနှစ်မှစလို့ KNDO ကာဝေးတပ်ဖွဲ့ရဲ့ဒုတိယဦးစီးချုပ်အဖြစ်၎င်း1995ခုနှစ်တွင်ကျင်းပတဲ့17ချိန်မြောက်ကွန်ဂရက်စ်တွင် KNU အထွေထွေအတွင်းရေးမှူးနှင့်ဖြစ်သော၎င်း2000ခုနှစ်တွင်ပြုလုပ်တဲ့17ချိန်မြောက်ကွန်ဂရက်စ်၌ KNU ရဲ့အ ထွေထွေတွင်းရေးမှုတစ်အဖြစ်၎င်း2004ခုနှစ်တွင်ဖိလုပ်တဲ့ KNU 73ချိန်မြောက်ကွန်ဂရက်စ်၌တွဲဖက်တွင်းရေးမှုတစ်အဖြစ်တာဝန်ပေးခံခဲ့ရပြီး2008ခုနှစ်ဖေဖော်ဝါရီလတွင်ဘဒိုမန်းရှာလှုပ်ကြံခံရပြီးနောက်2008ခုနှစ်စက်တင်ဘာလအထိယာယီအထွေထွေတွင်းရေးမှုဖြင့်၎င်းတာဝန်ထမ်းဆောင်ခဲ့တယ်လို့သိရှိရပါတယ်။ဒေစင်သတင်းတို့ news flash များပုံမူချားသိရန် SBS language podcast ကိုတွားရောက်ချိရှုပါ။သို့မဟုတ်ဝင်ရောက်နားဆင်ကြည့်ပါ။SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ